မင်္ဂလာညနေခင်းမှာသောရရှိနေဒနိတာမောပန်းပြေးကြပါလေခင်ဗျာ VOA American တန်ရဲ့2018ခုနှစ်ဇန်နဝါရီလ2ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းနူမီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ဂီထိုက်ပါအီရန်နိုင်ငံတွင်းမှာပြဿနာတက်အောင်ရန်သူနိုင်ငံတွေကလှုပ်ဆောင်နေတာလို့ဘာသာရေးခေါင်းဆောင်ကစွပ်စွဲလိုက်ပါတယ်။ပါကစ္စတန်ဆိုင်ရာအမေရိကန်သံမတ်ကိုပါကစ္စတန်အစိုးရကဆင့်ခေါ်လိုက်ပြီးအမေရိကန်သမ္မတရဲ့ပြောဆိုချက်ကိုကန့်ကွက်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနှမ်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်လပိုင်းအတွင်းဂျားဗတ်ရွေးကောက်ပွဲကျင်းပဖို့ရှိတာနဲ့ပတ်သက်လို့
2018မှာတော့တကယ်လို့ဂျာပြရွေးကောက်ပွဲပေါ်လေလှုပ်ဖြစ်မယ်ဆိုရင်ဟိုတိုင်းသားနိုင်ငံရေးပါတီတွေအလားအလာကောင်းနိုင်တယ်လို့မြင်တယ
်နိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းပြောတာပါဒီအကြောင်းကိုတင်ပြမှာဖြစ်တယ်လို့2018ခုနှစ်အတွင်းထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေဘယ်လိုလူကုန်ကူးခံရတယ်လဲဆိုတဲ့အကြောင်းတွေကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့နိုင်ငံတကာသတင်းတွေထဲမှာအီရန်ကလက်ရှိအခြေအနေတွေနဲ့တခါဒီနှစ်သစ်မှာဤပညာသစ်တွေကဘယ်လိုဈေးကွက်မှာအခြေအနေရှိပါသလဲစာရာတွေကိုတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ခင်ဗျာ
အီရန်နိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အစိုးရစန့်ကျင်ရေးအကြမ်းဖက်ဆန္ဒပြပွဲတွေဟာဆိုရင်နိုင်ငံရန်သူတွေရဲ့လှုပ်ဆောင်မှုဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဒီကနေ့အင်ကာနေ့မှာဆွတ်ဆွဲပြောဆိုလိုက်ပါတယ်အစ္စလာမ်နိုင်ငံမှာပြဿနာတွေပေါ်လာအောင်ဒီရက်ပိုင်းနေအတွင်းအီရန်ရဲ့ရန်သူတွေကငွေကြေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးရန်တရားတွေအပါအဝင်နီလန်ပေါင်းစုံအသုံးပြုနေတာလို့ဘာသာရေးကောင်းဆောင်အယာထိုလာအလီခါမနီကကြေညာချက်မှာပြောဆိုထားတာပါသူရဲ့ကြေညာချက်ကတော့နိုင်ငံပိုင်ရုပ်သံမှာဖျက်သားခဲ့တယ်လို့တရားဝင်အင်တာနက်ဝက်ဘ်ဆိုက်မှာလည်းဖော်ပြထားပါတယ်လက်တလော့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးအချိန်ကျလာရင်နိုင်ငံကိုမိန့်ခွန်းပြောမယ်လို့လည်းခါမနီကပြောဆိုထားပါတယ်အီရန်နိုင်ငံတွင်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းနောက်ထပ်လူ6ဦးသေဆုံးရကြောင်းနိုင်ငံပိုင်ရုပ်သံကဒီကနေ့ကြေညာပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မကြေမနက်ဆက်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကတည်းကဆိုရင်သေဆုံးသူ20ကျော်သွားပြီဖြစ်ပါတယ်။ခွာရာယီချန်မြို့ကဆဲစခန်းမှာဆန္ဒပြသူတွေကတနက်တွေခိုးယူဖို့ကြိုးစားတာမှာအဓိကယုံစဖြစ်ခဲ့ပြီးတဲ့နောက်6ဦးသေဆုံးကြောင်းသတင်းကဖော်ပြပါတယ်။နာဂျာဖာဘက်မှာတော့ရဲတပ်ဖွဲ့ဝင်2ဦးသေဆုံးရကြောင်းနိုင်ငံပိုင်သတင်းကပြောဆိုသွားပါတယ်။အဓိကယုံမှာပါဝင်သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတုံ့ပြန်ကင်တွယ်မယ်လို့သမ္မတဟာဆန်ရိုဟာနီကမနေ့တနင်္လာနေ့မှာကတိပြုပြောဆိုခဲ့တာပါ။အများပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးသူတွေအများပြည်သူအနှောက်အယှက်ဖြစ်စေသူတွေနဲ့လူမှုမတည်ငြိမ်မှုကိုဖန်တီးသူတွေကိုအစိုးရကတီးခံမှာမဟုတ်ဘူးလို့လည်းသမ္မတကပြောဆိုသွားပါတယ်ရှင်
။အီရန်အစိုးရကိုဆန့်ကျင်ဆန္ဒပြသူတွေကိုအလင်းမြတ်မဲ့အပြည့်အဝထောက်ခံလိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ဒီလနောက်ပိုင်းမှာပဲအီရန်အပေါ်နောက်ထပ် PR တွေပေးနိုင်မဲ့အခွင့်အတရေးတရားရဖို့ရှိနေပါတယ်။အီရန်တို့အနေနဲ့ကမ္ဘာအင်အားကြီး6နိုင်ငံနဲ့ရထားတဲ့နျူကလ িয়ার သဘောတူညီမှုအတိုင်းလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတာကိုဇန်နဝါရီလလယ်ပိုင်းလောက်မှာလွှတ်တော်ကိုသမ္မတထရမ့်တင်ပြဖို့ရှိနေပါတယ်။ခုချိန်မှာအားနည်းချက်တွေရှိနေတဲ့အီရန်အစိုးရကိုထိုးနှက်ဖို့ကြိုးပမ်းတဲ့အနေနဲ့အီရန်အပေါ်အရေးယူတန်ခတ်မှုပြန်မီချမှတ်ဖို့ဒါမှမဟုတ်လဲတန်ခတ်မှုအစ်စ်တွေချမှတ်ဖို့သမ္မတထရမ့်ကလွှတ်တော်ကိုတင်ပြနိုင်တယ်ဆိုပြီးအီရန်အရေးလေလာဆောင်ညီသူအတော်များများကပြောဆိုကြပါတယ်။ဆန္ဒပြသူတွေကိုနှိမ်နင်းတဲ့အီရန်အစိုးရအပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်နိုင်ဖို့ဖြစ်နိုင်ခြင်းရှိတယ်လို့အီရန်အီရတ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ဒရူးပစ်ခ်က VOA ကိုပြောပါရယ်။အီရန်နျူကလ িয়ার သဘောတူညီမှု JCPOA ကိုအမေရိကန်ပြည်ထောင်စုဘက်ကလက်လျော်ရှုလိုက်မလားဆိုတာလုံးဝမသေချာပေမဲ့အဲ့ဒီသဘောတူညီမှုအားပြော့သွားအောင်ဆန္ဒပြပွဲတွေကိုအကြောင်းပြနိုင်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းနျူကလ িয়ার သဘောတူညီမှုကိုအီရန်ဘက်ကလိုက်နာပါတယ်လို့တက်တင်မခံနိုင်ဘူးဆိုပြီးသမ္မတထရမ့်ကလွတ်တော်ကိုတင်ပြခဲ့တာပါ။နျူကလ িয়ার သဘောတူညီမှုကိုအီရန်ဘက်ကလိုက်နာခြင်းရှိမရှိသမ္မတထရမ့်ကရက်60ပြည်တိုင်းလွတ်တော်ကိုတင်ပြရတာဖြစ်ပါတယ်။ဒါမှမဟုတ်လွတ်တော်ဘက်ကအီရန်ပေါ်တန်ကပိတ်ဆို့မှုချဖို့အလွယ်တကူဆုံးဖြတ်နိုင်မှာဖြစ်ပေမဲ့အီရန်ပေါ်တန်ကပိတ်ဆို့မှုတွေတော့မလုပ်ခဲ့ပါဘူး။
တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်တွေမှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ရေးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကမြောက်ကိုရီးယားကိုကန့်လှမ်းလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆုံကအပြစ်ရပါမွန်ကျွန်းရွာမှာသတင်းတပတ်အတွင်းမြောက်ကိုရီးယားတန်တမန်တွေနဲ့တောင်ကိုရီးယားအစိုးရကတွေ့ဆုံလို့ကြောင်းနှစ်နိုင်ငံပေါင်းစည်းရေးဝန်ကြီးကဒီကနေ့အင်ကာနေမှာပြောဆိုလိုက်တာပါ။ဒီတွေ့ဆုံမှုဟာဆိုရင် 2015ခုနှစ်ဒီဇင်ဘာလနောက်ပိုင်းတောင်နှင်းမြောက်ကိုရီးယားအစိုးရနှစ်ရက်ကြာပထမဆုံးသောအဆင့်မြင့်ဆွေးနွေးမှုဖြစ်လာမှာပါ။တောင်ကိုရီးယားနိုင်ငံပျုံချန်းမှာနောက်လာတဲ့ကျင်းပမဲ့အိုလံပင်အားကစားပွဲတော်တွေမှာပါဝင်ရှင်ပြိုင်ဖို့မြောက်ကိုရီးယားအားကစားအဖွဲ့တစ်ခုဆီလိုရေးချင့်ချိန်နေတဲ့အကြောင်းမနစ်တနင်္လာနေ့တုန်းကနှစ်သက်ကူမိန်ကွန်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကထည့်သွင်းပြောဆိုခဲ့ပြီးနောက်တနေ့မှာပဲတောင်ကိုရီးယားဘက်ကဆွေးနွေးဖို့ကမ်းလှမ်းတာဖြစ်ပါတယ်။မနေ့တနင်္လာနေ့နှောင်းပိုင်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဘက်ကဆွေးနွေးလိုကြောင်းစကားဥသန်းနာကိုတောင်ကိုရီးယားသမ္မတမွန်းဂျေအင်းကကြေညာလိုက်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံထဲအမေရိကန်တပ်ဖွဲ့တွေကိုတိုက်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်နိုင်ငံကအကာအကွယ်ပေးနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ Twitter ကဆွဆွဲရေးသားချက်ကိုဆန့်ကျင်ကက်ကွက်ကြောင်းပြောဆိုဖို့ပါကစ္စတန်နိုင်ငံကအမေရိကန်သံအမတ်ကိုပါကစ္စတန်အစိုးရကဆင်ခေါ်လိုက်ပါတယ်။ Twitter စာမျက်နှာမှာနေတိကူနေကသမ္မတထရမ့်ရဲ့ရေးသားချက်ကိုဆွေးနွေးဖို့တပ်အမတ် David Haley ကိုပါကစ္စတန်နိုင်ငံခြားရေးဌာနကတင်းလာနေမှာဆင်ခေါ်ခဲ့ကြောင်း Islamabad မြို့ကအမေရိကန်တာယုံပြောခွင့်ရကဆိုပါတယ်။ထရမ့်ရဲ့2018ခုနှစ်အတွက်ပထမဆုံး Twitter ကရေးသားချက်မှာတော့အမေရိကန်အနေနဲ့ပါကစ္စတန်နိုင်ငံကိုပြီးခဲ့တဲ့15နှစ်ကျော်ကာလအတွင်းမိုက်မဲစွာနဲ့ပဲဒေါ်လာ33ဘီလီယံထက်မနည်းအကူအညီပေးခဲ့ပေမဲ့အလိန်အညာတွေလက်ဖျားမှုတွေနဲ့အမေရိကန်ကောင်းဆောင်တွေကိုအယူတွေလိုသဘောထားခဲ့တာတွေပဲပြန်ရခဲ့တယ်လို့ဆိုထားပါတယ်။အမေရိကန်တို့ရှာဖွေတက်ခတ်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်ကလုံခြုံတဲ့နေရာတစ်ခုဖန်တီးပေးထားတယ်လို့လည်းသမ္မတထရမ့်ကရေးပါတယ်။အာဖဂန်နဲ့အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကိုနှစ်ဆက်ဖြတ်ကျော်တက်ခတ်နေကြတဲ့အာဖဂန်တာလီဘန်တွေနဲ့ဟန်နဂီအကြမ်းဖက်ကွန်ရက်ကိုမျက်ကွယ်ပြုထားတာဒါမှမဟုတ်အကာအကွယ်ပေးနေတယ်ဆိုပြီးပါကစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်ကတစ်ချိန်လုံးဆွဆွဲပြောဆိုနေတာပါ။အဲ့ဒီဆွဆွဲပြောဆိုချက်တွေကိုတော့ပါကစ္စတန်ဘက်ကညှင်းဆိုထားပါတယ်။
ဗီယိုအမေရိကန်အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။2018ခုနှစ်နှစ်သက်ကူဇန်နဝါရီလ1ရက်နေ့မနေ့ကစလို့အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်မှာဆေးကြောက်ကိုအပျော်တမ်းသုံးဆွဲခွင့်တရားဝင်ခွင့်ပြုလိုက်ပါပြီ။ပြည်နယ်ပေါင်း50ရှိတဲ့အမေရိကန်ပြည်ထောင်စုမှာဆေးကြောက်ရောင်းချမှုနဲ့လက်ဝယ်ပိုင်ဆိုင်မှုဟာရာဇဝတ်မှုမြောက်ကြောင်းပြည်ထောင်စုအစိုးရကသတ်မှတ်ထားစေဖြစ်ပေမဲ့မြို့တော်ဝါရှင်တန်အပါအဝင်ဆေးကြောက်ကိုပြည်နယ်ဥပဒေအရတရားဝင်သုံးဆွဲခွင့်ပြုလိုက်တဲ့အထက်မှာတော့ကယ်လီဖိုးနီးယားပြည်နယ်က6ခုမြောက်ပြည်နယ်တစ်ခုဖြစ်လာပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဥပဒေကအသက်21နှစ်နဲ့အထက်ရှိသူတွေကိုဆေးကြောက်ပင်6ပင်ထိတရားဝင်စိုက်ပျိုးခွင့်ပေးထားသလိုဆေးကြောက်တအောင်စထိလက်ဝယ်ထားရှိခွင့်ပြုလိုက်တာပါ။ဆေးကြောက်တရားဝင်သုံးဆွဲခွင့်ပြုထားတဲ့တခြားပြည်နယ်5ခုမှာလည်းအလားတူဥပဒေတွေပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လည်းကယ်လီဖိုးနီးယားပြည်နယ်မှာကနဦးဆေးကြောက်ရောင်းချမှုတွေမှာတော့အကန့်အသတ်တွေရှိမဲ့အလားအလာတွေရှိပါတယ်။ဆေးကြောက်တရားဝင်အသုံးပြုခွင့်ပေးလိုက်တဲ့ဇန်နဝါရီလ1ရက်နေ့မှာဆေးကြောက်လက်လီရောင်းချခွင့်လိုင်စင်ရတဲ့စိုင်ပေါင်းဟာ90သာရှိခဲ့ပြီးပြည်내ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Los Angeles နဲ့တတိယအကြီးဆုံးဖြစ်တဲ့ San Francisco မြို့တွေမှာလည်းလိုင်စင်ရစိုင်တွေဖွင့်လွှတ်ခွင့်မရခဲ့ပါဘူးရှင်
ဆူမာလီယာနိုင်ငံမိုဂါဒီရှုမြို့မှာပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကလူပေါင်း912ယောက်ထိတေဆုံးခဲ့ရတဲ့ကားဘုံထောင်ဖောက်ခွဲမှုနဲ့ဆက်စပ်ပြီးအမျိုးသား9ဦးကိုဆွဲချက်တင်လိုက်တဲ့အကြောင်းဆူမာလီယာအစိုးရရှင်တွေကပြောပါရယ်အခုဆွဲချက်တင်ခံရသူ9ဦးထဲမှာ4ဦးကမိုဂါဒီရှုမြို့စစ်ခုံရုံးမှာတနင်္လာနေ့ကရုံးတင်စစ်ဆေးခံခဲ့ပြီး2ဦးကတော့ထွက်ပြေးလွတ်မြောက်နေပါရယ်ပြီးခဲ့တဲ့အောက်တိုဘာလတိုက်ခိုက်မှုကိုသူတို့ရဲ့လက်ချက်အဖြစ်အစ္စလာမစ်အစိုးရအဖွဲ့ El Shabab ကပြောမှထားပေမဲ့တိုက်ခိုက်မှုနောက်ွယ်မှာဒီအဖွဲ့ပါဝင်ပတ်သက်နေတာကတော့တန်ရဖြစ်စရာမရှိဘူးလို့ဆိုမာလီယာအစိုးရတာဝန်ရှိသူတွေကပြောပါရယ်အခုဆွဲချက်တင်ထားသူတွေနဲ့ပတ်သက်တဲ့ကြားနာစစ်ဆေးမှုတွေကိုရှေ့သတင်းပါနောက်ပိုင်းမှာဆက်တင်သွားမယ်လို့တရားရုံးကပြောဆိုထားပါရယ
်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာအစ္စလာမ်ရဲ့အစွန်ရောက်ဘိုကိုဟာရမ်အဖွဲ့ကပြန်ပြီးဆွဲထားတဲ့လူ900ကျော်လွတ်မြောက်လာပြီလို့စစ်တပ်ကပြောဆိုလိုက်ပါရယ်ဘောနိုပြည်နယ်မိုဂွန်နိုမြို့မှာစစ်တပ်ကထိန်းချုပ်ထားတဲ့အဆောက်အုံမှာလွတ်မြောက်လာသူတွေခိုးလုံနေတယ်လို့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးတင်မတီအန်တီဂါကပြောပါရယ်ဒီလူတွေဘယ်ချိန်ဘယ်ကာလကလွတ်မြောက်လာသလဲဆိုတာနဲ့စစ်တပ်ကသူတို့ကိုခိုးလုံခွင့်ပေးထားသေးသလားဆိုတာတွေကိုတော့စစ်တပ်ပြောခွင့်ရကမပြောပါဘူးစစ်တပ်ရဲ့ပြောဆိုချက်အပေါ်မှာတီးခြားလွတ်လပ်တဲ့အတည်ပြုချက်တွေလည်းမရှိပါဘူးစစ်တပ်ရဲ့ကြေညာချက်ထဲမှာတော့ ပြန်ပြီးဆွဲခံထားရသူတွေထဲမှာအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေပါဝင်ပြီးဒီလူအများစုကိုတော့ချက်ရေကန်ကြီးတဲကကျွန်းတွေပေါ်မှာစိုက်ပျိုးမွေးမြူရေးလုပ်သားတွေအဖြစ်သဘုံတွေကအတ္တမခိုင်းစေထားတာလို့လည်းပြောခွင့်ရကပြောပါတယ်လွမြောက်လာသူတွေထဲမှာစစ်သွေးချတွေခိုးအောင်ပါမလားရေးအတွက်စစ်တပ်ကစောင့်ကြည့်ခဲ့တယ်လို့လည်းပြောပါတယ်စစ်သွေးချတွေကိုခြေမှုန်းတဲ့စစ်တပ်ရဲ့မကြခင်က deep punch second စစ်စင်ရေးနဲ့ဆက်နွယ်ပြီးပြန်ပြီးဆွဲခံထားရသူတွေလွတ်မြောက်လာတာလို့လည်းပြောကွင်းရကပြောဆိုထားပါတယ်ရှင်
ဂျပန်ဧကရာဇ်အာကီဟီတိုကိုထမောင်းများစွာသောနှစ်တစ်ကူဆုတောင်းပေးကြတဲ့ပြည်သူပြည်သားတွေကပြည်နန်းတော်မှာအင်္ဂါနေ့ကတောင်းတောင်းဖြဖြကြိုးဆိုခဲ့ကြပါတယ်။ပကြခင်ထင်းနှံဆွတ်ပြီးတော့တတော်ကိုထင်းနှံဆက်ခံစီတော့မှအသက်တော်83နှစ်ရှိပြီဖြစ်တဲ့ပြည်အာကီဟီတိုဟာမိဖုရားမိချီကိုနဲ့အတူဆုတောင်းပေးသူတွေကိုနေစဉ်မိန့်ခွန်းပြောလဲရှိတာပါ။အင်ရှစ်ဆန်မင်းသားနာရူဟီတိုနဲ့ကြည်ရတော်တို့လည်းပြည်အနီးမှာအတူရှိနေခဲ့ကြပါတယ်။နှစ်တစ်ကူကာလရောက်တိုင်းနန်းတော်ခြံဝင်းထဲမှာပြည်ကိုလာရောက်နှုတ်ခွန်းဆက်ခွင့်ရတာဟာလူမှုအတွက်ရအောင်ရခဲ့အခွင့်အရေးလည်းဖြစ်ပါတယ်။ဂျပန်ဧကရာဇ်ဟာအသက်အရွယ်နဲ့ကြမ်းမာရေးကြောင့်မချခင်ထင်းနှံဆွတ်နှုတ်မှာဖြစ်တဲ့အတွက်ဒီနေ့နေတကူကာလာဆူတောင်းပွဲမှာပုံမှန်ထက်ပြည်သူပြည်သားတွေပို့ပြီးလာရောက်ကြမယ်ဆိုပြီးခန့်မှန်းထားတာလည်းဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမှတ်သင်ကြည့်ထိုင်တဲ့နန်းလောင်တို့တင်ပြခဲ့ကြတာပါ view ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါလေခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါလေ NLD အစိုးရလက်ထက်လစ်လက်နေတဲ့လွတ်တော်နေရာတွေအတွက်ဒုတိယအကြိမ်ကြားဖြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပသွားဖို့ရှိပါတယ်ကြားဖြတ်ရွေးကောက်ပွဲမှာတော့အာဏာရ NLD ပါတီတမကအခြားနိုင်ငံရေးအင်အားစုတွေကလည်းအနိုင်ရဖို့အလားအလာတွေရှိနေကြောင်းအကဲခတ်တွေကခံမှန်းကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုထက်အောင်ခန့်ကတင်ပြပါမယ်
အနာဒီဇိုဝါလက်ထက်လစ်လက်ခဲ့တဲ့နေရာ19နေရာအတွက်ပထမဆုံးဂျာပြတ်ရွေးကောက်ပွဲကိုပြီးခဲ့တဲ့ဧပြီလမှာကျင်းပခဲ့ပြီးနောက်ဒုတိယအကြိမ်အဖြစ်ကျန်နေရာတချို့အတွက်ဂျာပြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ဂျာပြတ်ရွေးကောက်ပွဲအတွက်ရည်တည်ကြမတက်မှန်သေးပေမဲ့ဒီနှစ်လေလောက်မှကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်ဦးလာတင်ကပြောပါတယ်
။ဒါတော့ဂျာပြတ်အတိအကျ definitely တော့ပြောလို့မရဘူးလေ။ပြောလို့မရသေးဘူး။ဘာကြောင့်မရသေးလဲဆိုတော့အကြောင်းတွေရှိတယ်အဲ့ဒီအကြောင်းတစ်ခုကဘာလဲဆိုတော့တော့ဆိုကျွန်တော်တို့ကပြည်နယ်တိုင်းရယ်ခရိုင်ရယ်မြို့နယ်ရယ်ရပ်ကွက်နယ်ကျေးရွာကော်မရှင်အဖွဲ့ကြီးကျွန်တော်တို့အတိအကျတန်းဖော်တယ်အဲ့ဒါတွေပြီးလို့ရှိရင်အဒီကြားပြရေကောက်ပေါ်တဲ့သူတို့ကိုကျွန်တော်ကတင်နိုင်ပြီပေးအောင်အစဉ်စဉ်စင်ပွားတင်နိုင်ရောအစဉ်စဉ်ပေးရမယ်အဲဟိုဒီနှစ်စပိုင်းလောက်မှာတော့မလုံးနိုင်ဘူးရနှစ်လေပိုင်းနှစ်လေပေါ့တော့နှစ်လေကြော်ကြော်လောက်မှာဖြစ်ပါလိမ့်မယ်အဲ့ဒါလိုပေါ့နော်ဟုတ်ကဲ့
အခုဒုတိယအကြိမ်ဂျာပြတ်ရွေးကောက်ပွဲမှာတော့လေးလက်နေတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်2နေရာနဲ့တနင်္သာရီလွတ်တော်9နေရာစုစုပေါင်း9နေရာအတွက်ကျင်းပသွားမှာဖြစ်ကြောင်းလည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူဖြစ်တဲ့ဦးလာတင်ကပြောပါရယ်။အ
ဲချင်းပါကြတော့2နေရာရှိပါတယ်ဗျ။အဲကမ်ပလက်နဲ့အဲမတူပါဗျ။အဲဒီမှာတစ်ခုကတော့အတိုင်းဒေသအချင်းပြည်နယ်လွတ်တော်ပေါ့။နောက်တစ်ခုကတော့ပြည်သူ့လွတ်တော်ပေါ့နော်။အဲဒီမှာ2ခုရှိမှာ။နောက်မန္တလေးဗပိတ်ချင်းမှာတစ်ခုရှိမှာ။အဲ့ဒါကလည်းမလေးတိုင်းဒေသကြီးပဲပါ။နောက်သခိုင်းမှာတမူးရှိနေဗျာ။အဲ့ဒါလည်းတိုင်းသခိုင်းတိုင်းဒေသကြီးစွတ်တော်တို့ရှမ်းပေါ်ဗျာ။ရှမ်းတော့လဲချဆိုတာအဲ့ဒီမှာကျွန်တော်တို့ပြည်သူ့လွတ်တော်လုပ်ပါမယ်။နောက်ပြီးတော့ပဲခူးတိုင်းကအုတ်တွင်းပေါ်ဗျာ။အုတ်တွင်းမြို့နယ်ပေါ့နော်။အဲ့ဒီမှာကြားကြတနေရာလွတ်တယ်။နောက်တစ်ခါရခိုင်ကပေါ့ဗျာ။ရပိတောင်ပေါ့နော်။မအဲ့ဒီတနေရာလွတ်ပါတယ်။အားလုံးခုနှစ်နေရာအဲ့ဒီခုနနေရာကျွန်တော်တို့မဖြစ်ဖြစ်အောင်လုပ်ပေးရမှာပေါ့မလုပ်လို့မရဘူးလေဥရေမှာလည်းပြဋ္ဌာန်းနေတာရှိတာကိုအဲ့ဒီကျွန်တော်အကြောင်းကြားတဲ့6လတည်းကျွန်တော်ဖြစ်အောင်လို့လုပ်အောင်6လနဲ့တဲ့ဆိုတော့အချင်းကတော်တော်တကယ်တော့နည်းတယ်ပေါ့ဗျာ
ပထမတစ်ချိန်ကြီးမားခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလဂျာပြတ်ရွေးကောက်ပွဲမှာတော့ NLD ပါတီက9နေရာပြည်တော်စုစံခိုင်ရေးနေပြည်မျိုးရေးပါတီက2နေရာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုဒီမိုကရေစီပါတီ KRP နယ်က1နေရာအသီးသီးနိုင်ရရှိခဲ့တာပါဒီဒီချိန်မှာအလားတူတခြားနိုင်ငံရေးအင်အားစုတွေအနိုင်ရမယ့်အလားအလာတွေရှိနေတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကတုံ့ပြန်ပါတယ
်ဒီ2018မှာတော့တကယ်လို့ဂျာပြတ်ရွေးကောက်ပွဲပေါ်လေလှုပ်ဖြစ်မယ်ဆိုရင်ဟိုတိုင်းသားနိုင်ငံရေးပါတီတွေအလားအလာကောင်းနိုင်တယ်လို့မြင်တယ်ဒါပေမဲ့တိုင်းဒေသကြီးတွေမှာလက်လက်တဲ့မဲဆန္ဒနေတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲအနိုင်ရနိုင်ခြေများတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဟိုလက်ရှိအခြေအနေမှာတော့တိုင်းဒေသကြီးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရှင်နိုင်လောက်တဲ့ပေါ့လေနိုင်ငံရေးပါတီမရှိသေးတာလည်းပါတယ်ပေါ့လေ လက်ရှိအခြေအနေမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကအားရချိန်နှက်လောက်တဲ့အနေအထားမရှိတော့လည်းပဲမြန်မာပြည်သူလူထုအများစုအနေနဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အပေါ်မှာယုံကြည်မှုအားကိုးမှုသူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအလေးထားမှုကမြင့်မြတ်မားမားရှိနေတယ်လို့သုံးသပ်လို့ရတယ်။အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်လာမယ့်ဓာပြရွေးကောက်ပွဲမှာအသာစီးရနိုင်ဖို့ဖြစ်စေတယ်လို့အဲ့လိုသုံးသပ်ပါတယ်။
ရင်ကောက်ဝဲဥရိယအကြောင်းမျိုးမျိုးကြောင့်လွတ်တော်ကိုယ်စားလှယ်နေရလစ်လက်သွားခဲ့ရင်လစ်လက်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကကော်မရှင်ကိုအကြောင်းကြားတဲ့နေ့ကစလို့လွတ်တော်တက်တန်ပထမနှစ်မှာတနည်းအတွင်းအစားတူရွေးကောက်တင်မြောက်မှာဖြစ်ပြီးလွတ်တော်တက်တန်ဒုတိယနှစ်တတိယနှစ်နဲ့စတုတ္ထနှစ်တွေမှာတော့6လအတွင်းအစားထိုးဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတခါတော့လူကုန်ကူးမှုဆိုင်ရာသတင်းကိုနားဆင်ရပါမယ်။2019ခုနှစ်အတွင်းလူကုန်ကူးခံရမှု10ကြိမ်မှာလူကုန်ကူးခံရသူ100ကျော်ကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်နိုင်ငံကြောင်း2019လူကုန်ကူးမှုအစီရင်ခံစာထုတ်ပြန်ခဲ့ပြီးထိုင်းနိုင်ငံတွင်မှလူပွဲစားတွေအနေနဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံကူးလက်မှတ်တွေကိုတုံးပြီးလူကုန်ကူးမှုတွေပုံစံအစ်နဲ့လှုပ်လာကြောင်းပြောဆိုပါတယ်ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာပ
ါထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ10နှစ်ကျော်ကာလအတွင်းထိုင်းနိုင်ငံတွင်လူကုန်ကူးခံရတဲ့မြန်မာထောင်ကနန်းလောက်ကိုကယ်ဆယ်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။နှစ်စဉ်ရာနဲ့ချီပြီးကယ်ဆယ်ခဲ့တာလည်းဖြစ်ပါတယ်။2018ခုနှစ်ထဲမှာတော့လူကုန်ကူးခံရသူတွေကိုကယ်ဆယ်ဖို့အတွက်အခက်အခဲတွေကြောင့်အရင်နှစ်တွေကတည်းကစာရင်3ပုံ2ပုံလောက်ရောကျသွားခဲ့ကြောင်း2018ခုနှစ်ကုန်ထိကယ်ဆယ်နိုင်ခဲ့သူပေါင်း100ကျော်ရှိတယ်ဆိုပြီးအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်
။2018အတွင်းမှာကျွန်တော်တို့ထိုင်းနိုင်ငံမြန်မာနိုင်ငံသားများအဖွဲ့ကလူကုန်ကူးမှုနိုင်ငံရေးစေချိန်ပဲလုပ်နိုင်ခဲ့တယ်။သူက၅ဖန်းလေးပြည်ထောင်ရုံရဲ့လမ်းရဲ့နောက်ပြီးတော့ဒီတော်ဒီမှာရေကျွန်တော်တို့တကယ်ကိုလူကုန်ကူးသူတွေရဲ့လက်ထဲကပြည်တင်နေလိုက်တဲ့အချိန်ရေတွေ့ရတော့စေချိန်ပေါ့။အဲ့စေချိန်မှာစုစုပေါင်းကကျွန်တော်တို့ဟိုဒီဟိုလိန်အလို့သမားပြည်အောင်စခန့်ထားရတဲ့အဲမြန်မာမိကလေးတွေပါဝင်စုစုပေါင်း112ဦးပဲကျွန်တော်တို့
ထိုင်းနိုင်ငံထဲမှာနေ့စဉ်လူကုန်ကူးမှုတွေရှိနေတဲ့အကြောင်းနဲ့လူကုန်ကူးမှုပုံစံအစ်စ်တွေကိုသုံးပြီးလုပ်လာတယ်လို့လည်းဆိုပါတယ
်။ဘာပေါ့လူကုန်ကူးမှုပုံစံပြောင်းလာတာတွေပေါ့။ပတ်စဖို့တဲ့လူကုန်ကူးရှင်လမ်းရှင်ကိုရောက်သွားလိုက်တာ။ဆိုတော့အာပေါ့ခေတ်ကာလလေးအလိုက်ပုံစံတွေပြောင်းလာတဲ့လူကုန်ကူးမှုစနစ်တွေပေါ်လာတယ်ကဟိုထိုင်းနိုင်ငံအတွင်းမှာလူကုန်ကူးမှုမရှိဘူးလားဆိုနေတိုင်းကိုဖြစ်နေတယ်။ကျွန်တော်တို့သိတာတွေလည်းမသိတာလည်းအများကြီးရှိတယ်။လက်ရှိလူ100ကျော်လောက်လောင်ထားတဲ့နေရာတစ်ခုကိုသိရတဲ့2လကျော်လောက်ရှိပြီကျွန်တော်တို့လုံးဝကိုထိတိယယမလုံနိုင်တာအတွက်ကျွန်တော်စိတ်မကောင်းဖြစ်ရသေးတယ
်။မကြသေးခင်ရက်ပိုင်းတွေအတွင်းကပဲထိုင်းနိုင်ငံတွင်းကိုမကြသေးခင်ရက်ပိုင်းအတွင်းမှာပဲထိုင်းနိုင်ငံထဲကိုအလွတ်လုခွင့်ဗီဇာမပါပဲနိုင်ငံကူးလက်မှတ်တွေလုတ်ပြီးပွဲစားတွေကပို့လာကြတဲ့လူ100ကျော်ဒုက္ခရောက်နေတဲ့အကြောင်းဒီထဲက18ဦးကတော့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကိုအကူအညီတောင်းတဲ့အတွက်သူတို့တွေကိုနေရပြန်ဖို့အတွက်မြန်မာတန်ရုံးကစီစဉ်ပေးခဲ့ပါတယ်။ဒါဟာထိုင်းနိုင်ငံထဲကိုအလုပ်လုပ်ခွင့်ဗီဇာမပါပဲအခကျင်းငွေယူပြီးပွဲစားတွေကပို့ဆောင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာတော့21ရာစုအတွင်းလူပေါင်းသန်း20ကျော်လူကုန်ကူးခံနေရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောကြားခဲ့ပါတယ်။2018ခုနှစ်အစီရင်ခံစာထဲမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့တရား2အဆင့်ဖြစ်သတ်မှတ်ပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်တရား2ဖြစ်ဖော်ပြထားပါတယ်ရှင
်2018ခုနှစ်မှာမြန်မာနိုင်ငံအတွက်ဘလို့အခြေအနေတွေဟာစင်ကောချက်တွေအကဲစမ်းချက်တွေဒါမှမဟုတ်အလားအလာကောင်းနေဖြစ်လာဖို့ရှိပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဝင်ရောက်ဆွေးနွေးလိုတဲ့တောသားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တိုက်လေးလိုင်းအစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့ရဲ့နှစ်သိဆုံးဖြတ်ချက်ကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923923555လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်။
ကြခင်ည9နာရီမှာဆွေးနွေးကြမယ် VOA တရရိပ်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်အီရန်အစိုးရကိုစန့်ကျင်ဆန္ဒပြသူနောက်ထပ်9ဦးသေဆုံးခဲ့ပြီလို့အီရန်နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာလိုက်တာကြောင့်ဆန္ဒပြပွဲအတွင်းသေဆုံးသူ20ကျော်ရှိသွားပါပြီအီရန်အစိုးရရဲ့အကျင့်ပျက်ချဆမှုနဲ့ညံဖျင်းတဲ့စီးပွားရေးစီမံခန့်ခွဲမှုတွေကိုတပတ်နီးပါးကြာအီရန်ပြည်သူတွေဆက်လက်ဆန္ဒပြနေကြပါတယ်လူမှုကွန်ရက်မီဒီယာတွေကိုလည်းအစိုးရကပိတ်ပင်နေပါတယ်အာရက်ရှ်အာရာဘာဆာရီရဲ့သတင်းလွှာကိုတော့ကိုအောင်ကတင်ပြမှာဖြစ်ပါတယ
်2009ခုနှစ်ကကျင်းပခဲ့တဲ့အငင်းပွားပွဲအီရန်သမ္မတရွေးကောက်ပွဲအပြီးနောက်ပိုင်းထောင်နဲ့ချီတဲ့အကြီးမားဆုံးလူလူအုံကြွဆန္ဒပြပွဲတွေကိုအီရန်အစိုးရရင်ဆိုင်နေရတာဝါအီရန်နိုင်ငံမှာသတင်းမီဒီယာတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့ကြားမှာပဲ Twitter လူမှုကွန်ရက်ပေါ်ကိုတက်လာတဲ့ဗီဒီယိုတွေထဲမှာချီတက်ဆန္ဒပြနေသူတွေရဲကားကိုကြောက်ခဲတွေနဲ့ပေါက်ပြီးနောက်မှာတနက်တန်တွေလိုကြားရပြီးလူစုကွဲသွားပုံတွေကိုတွေ့ရပါတယ်။နူရာဘတ်မြို့ကရဲကင်းစခန်းတစ်ခုကိုလည်းဆန္ဒပြသူတွေကမီးတင်ရှို့တာကိုတွေ့ရပါတယ်အစိုးရနဲ့ပတ်သက်ပြီးလူလူအနေနဲ့အကြီးအကျယ်မကြေမနက်ဖြစ်နေတယ်လို့ဆန္ဒပြပွဲကိုစောင့်ကြည့်လေ့လာနေတဲ့ Iranian American Nega Motazavi ကပြောပါတယ်
။ People are very angry actually at the economic and political situation, corruption and mismanagement.
အကျဉ်းပြချဆမှုတွေ၊စီမံခန့်ခွဲမှု၊ညှဉ်းပန်းတာတွေနဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေးအခြေအနေတွေအပေါ်လူလူကမကြေမနက်ဖြစ်နေကြပါတယ်။ဒီလိုအခြေအနေတွေကြောင့်ဆန္ဒပြပွဲတွေအတွင်းလူတွေဟာအစွန်းရက်ကုန်ကြတဲ့အနေအထားမျိုးကိုတွေ့ရပါတယ်။ကြွေးကြော်တန်းတွေဟာလည်းပြင်းထန်လို့ပြီးတော့လုံခြုံရေးတွေနဲ့ဆန္ဒပြသူတွေကြားအကြမ်းဖက်ပဋိပက္ခတွေဖြစ်နေတာကိုလည်းတွေ့ရပါတယ်။ဒီလိုပဋိပက္ခတွေဆက်ဖြစ်နေုံမဲ့ပုံပါပဲ
။လောင်စာစီနဲ့အစာအသောက်ကုန်စည်နှုန်းတွေကြီးမြင့်လာတာကြောင့်အခုလိုလူလူအုံကြွမှုတွေဖြစ်လာတာလို့ဆိုကြပေမဲ့အဲ့ဒီထက်ပိုတယ်လို့မိုဒဇဗီကပြောပါတယ်။
Iranian citizen who's fed up with the situation who's
salivating ဆန္ဒပြပွဲတွေဖြစ်လာရတဲ့အခြေခံအကြောင်းရင်းကတော့နိုင်ငံအခြေအနေကိုလူလူအနေနဲ့စိတ်ပြက်လက်ပြက်ဖြစ်လာရတာကစတာပါလာစားကမလုံလောက်တာတွေငွေကြေးဖောင်းပွားပြီးတော့ကုန်စည်တုံးတက်လာတာအစိုးရအနေနဲ့စီးပွားရေးပြည်လဲအောင်ဖန်တီးပေးမယ်ဆိုတဲ့ကတိတွေပြက်ခဲ့တာနဲ့အထူးသဖြင့်တော့အီရန်နဲ့အနောက်အင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်ရရှိပြီးနောက်ပိုင်းမှာလူတွေကမျိုးလင့်ချက်ကြီးကြီးထားခဲ့တာတွေကြောင့်ပါ
ဆနပြသူတူကတော့အပြောင်းလဲအတွက်မျိုးဆက်တဲ့လူငယ်တူနဲ့အတူယက်တီကြဖို့အခုလိုစောအောနေရတယ
်လူကြီးအနေနဲ့ဘေးကနေအားပေးနေုံနဲ့မပြီးပါဘူးလူငယ်တွေအခုလိုဦးစီးလောက်ကင်နေချိန်မှာရရရင်းနဲ့အတူလိုက်ခဲ့ကြပါရဲပြီးကြည့်မနေပါနဲ့
2018ခုနှစ်ရဲ့နောက်ဆုံးရက်မှာတော့အီရန်ဆူရက်ကိုဆန့်ကျင်ပြီးဆန္ဒပြသူတွေကိုထောက်ခံသူတွေဟာအမေရိကန်သမ္မတအင်ပီရိုရှေ့မှာဆန္ဒပြခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းအီရန်ဆူရက်ဟာဂတိကဝတ်တွေပြတ်ခဲ့ပြီးအီရန်လူထုဟာအစာအစာလွတ်လပ်မှုနဲ့လူခွင့်ရေးတွေအတွက်စားလောင်မှုသိမ့်နေကြတယ်လို့ Twitter မှာရေးသားခဲ့ပါတယ်ခင်ဗျာ
။ကိုအောင်ပြောပြခဲ့တာပါခင်ဗျာ။2018ဇန်နဝါရီလကိုရောက်လာတဲ့အမျှနှစ်သစ်နီးပညာအစမ်းအသစ်တွေကိုဝယ်ယူလူသူတွေကစောင့်မျှော်နေကြပါတယ်။နောက်ဆုံးပေါ်နီးပညာတွေနဲ့ထုတ်လုပ်ထားတဲ့ CES Consumer Electronic Show လူသုံးကုန်ပစ္စည်းအပြည့်အစုံကုန်စည်ပြပွဲမှာတော့စွန်ဦးတီထွင်ကုမ္ပဏီတွေကအစကုမ္ပဏီကြီးတွေအထိဒီနှစ်သက်မှာခေတ်စားလာမယ်လို့မျှော်လင့်ရတဲ့နီးပညာတွေကိုခင်းကျင်းပြသကြပါတယ်။ဒီပြပွဲအကြောင်း VOA သတင်းတော် George Putti ရဲ့သတင်းလွှာကိုမိုက်ဤတန့်စင်ကပြောပြပါမယ်။
အမေရိကန်ပြည်အောင်စု Las Vegas ကကုန်စည်ပြပွဲဟာဆိုရင်နှစ်စဉ်နှစ်တိုင်းစံချိန်ချိုးပါတယ်။2019ဇန်နဝါရီလတုန်းကဆိုရင်ကုမ္ပဏီ4000ကျော်ကကုန်ပစ္စည်းတွေကိုပြသပြီးတော့စက်မှုလုပ်ငန်းကျွမ်းကျင်သူ38000ကိုဆွဲဆောင်ခဲ့တာဖြစ်ပါတယ်။ညပညာပိုင်းကထုတ်ကုန်ပစ္စည်းမျိုးစုံကိုဒီပြပွဲမှာတွေ့နိုင်တဲ့အကြောင်းနောက်ဆုံးပေါ်လူသုံးကုန်ပစ္စည်းညပညာဆိုင်ရာအဖွဲ့က Gary Shapiro ကပြောပါတယ်
။ We're seeing more and more with robotics.
ဆယ်လုံးတွင် artificial intelligence AI လို့ခေါ်တဲ့ဉာဏ်ရည်တူနည်းပညာနဲ့ဖန်တီးထားတဲ့ထုတ်ကုန်တွေကို2018မှာပိုတွေ့လာမှာပါ။နောက်ကျန်းမာအောင်နေဖို့ကူညီပေးတဲ့ပစ္စည်းတွေ၊နေကောင်းလားမကောင်းလားဆိုတာခံမှန်းပေးမယ့်ပစ္စည်းတွေနဲ့ဘယ်လိုကုသမှုခံယူရမလဲဆိုပြီးတော့အကြံပေးမယ့်နည်းပညာပစ္စည်းတွေကိုလည်းပိုတွေ့လာရပါတယ်။အဝေးတိုင်းမောင်းနှင်မဲ့ရင်တွေရဲ့ခေတ်ရောက်လာတာကိုလည်းတွေ့နိုင်ပါတယ်။အင်တာနက်ကွန်ရက်တစ်ခုထဲမှာပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးအပြန်အလှန်ဆက်သွယ်နိုင်တဲ့ Internet of Things အတူကောက်IoT လို့လည်းခေါ်တဲ့နည်းပညာကြောင့်လည်းပစ္စည်းတွေအချင်းချင်း AI ကိုသုံးပြီးတော့ဆက်သွယ်နိုင်သုံးသူတွေအကြောင်းပိုသိလာဘယ်လိုကူညီရမလဲဆိုတာကိုလည်းပိုနားလည်လာစေပါရစေ
ပုံသိငယ်တွေဖျော်ဖြေရေးစက်ရုံမျိုးတွေကစပြီးတော့ဟိုတယ်အဲ့ဂျိုလေရင်ခွင်းနဲ့တခြားပြည်သူပိုင်နေရာတွေမှာတုံးနိုင်တဲ့ဝန်ဆောင်မှုပေးတဲ့စက်ရုံကြီးတွေအထိပူကောင်းမွန်အောင်ဖန်တီးလာနိုင်ကြလိမ့်မယ်လို့စက်မှုလုပ်ငန်းကျွမ်းကျင်သူကမျှော်လင့်နေတဲ့အကြောင်းအနာဂတ်စက်ရုံနည်းပညာရှင် Paul McManus ကပြောပါတယ
် Franchises where it can take a credit card swipe ဒီ
မှာတုံးမဲ့စက်ရုံတွေအတွက်စီစဉ်နေပါတယ်ဆိုင်ခွဲတွေစားတောက်ဆိုင်ခွဲတွေမှာအော်ရာမာတဲ့အခါအကျွေးဝယ်ကတ်နဲ့ငွေပေးချေတဲ့အခါထောက်ကူဖြစ်မဲ့စက်ရုံငယ်တွေကိုလည်းထုတ်လုပ်ထားပါတယ်
လက်တလုံးမှာကိုလက်ထောက်အနေနဲ့စကားပြောပြီးခိုင်းလို့ရတဲ့ smart speaker တွေခေတ်စားလာတာကြောင့်2018ဒီကုန်စည်ပြပွဲမှာလည်းဒီလိုဆက်အစ်စ်တွေမျိုးစုံကိုပြသပြီးရောင်းနိုင်ပါတယ်။မျိုးကြီးတွေကသဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုကိုရှော့ချဖို့အထောက်အကူဖြစ်စေမဲ့ဈေးချိုပြီးတော့ပိုကောင်းတဲ့ battery နဲ့လှုပ်ထားတဲ့တကူရီသုံးလျှက်စစ် cycle အသေးလေးတွေလျှက်စစ် skate board နဲ့လျှက်စစ်စပိန်တွေကိုလည်းဒီပြပွဲမှာခင်းကျင်းပြသလိမ့်မယ်လို့ cycle board company က Phil Labonte ကပြောပါ
တယ်။ Cycle board follows and steers
ကိုရင်းလိုက်ပြီးလိုက်တဲ့ကိုလိုက်ပြီးတော့ cycle board ကိုထိနေပါတယ်ခနာကိုအမြဲတက်မှတ်နေအောင်လုပ်ပေးပါတယ်လို့သူကပြောပါတယ်ကျောင်းတွေစီးပွားရေးလုပ်ငန်းတွေမှာဒါမှကကဘာတဝမ်းကအိမ်တွေမှာလဲပုံစံငယ်တွေနဲ့ရောင်းချမဲ့ထုတ်ကုန်တွေအတွက် 3D printer ကိုလည်းသုံးနေကြပါတယ် Printright company က Hugo Wang ကအခုလိုပြောပြပါတယ
် around 4 to 6 times faster
ဒီ printer ကပုံမှန် printer ထက်စာရင်လေးစားကနေ6ဆအထိပိုမြန်ပါတယ်
smart နီးပညာနဲ့ထုတ်ထားတဲ့အိမ်သုံးပစ္စည်းတွေမှာရေခဲတက်တာပကံစည်းဆက်စက်ရုံနီးပညာနဲ့ဖုံးဆုပ်ဆက်ပဒင်းပေါက်တုတ်ဆက်အပြင်နောက်ဆုံးပေါ်အင်တာဂွေတွေလည်းပါဝင်ပါတယ် iDevices company က Warren Katz ကအခုလိုပြောပါတယ်
It is not only when they're in the home but
ဒီစီးတွေကိုကိုယ့်အိမ်မှာရှိတဲ့အချိန်မှာဒါမှကအပြင်ရောက်နေတဲ့အခါမှာလည်းအဝေးကနေထိမ့်ချုံနိုင်ပါတယ
် Virtual reality သုံးဘက်မြင်ရုပ်လုံးကြွပုံရိပ်စစ်တွေကိုထိတွေ့အသုံးပြုနိုင်မယ့်မျက်မှန်တွေလည်းဈေးအသင့်တစ်ဖြစ်လာပြီးတော့ဝယ်လို့အားလည်းများလာတာကြောင့်ဤပညာအသစ်တွေနဲ့ပစ္စည်းအသစ်တွေထပ်ထွက်လာနိုင်ပါတယ်အဝေးထင်း drone ရဲ့ဤပညာကိုစိတ်ဝင်စားသူတွေများလာတာကြောင့် drone model အသစ်တွေကိုလည်းတွေ့ရနိုင်ပါတယ်2018 CES ကုန်စည်ပြပွဲကတော့ January 10ရက်နေ့မှာစတင်မှာဖြစ်ပါတယ်ရှင်
မဲဤသင်ဖြစ်ပါれခင်ဗျာ VOA ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00ခွဲထိ Asia 77 Jodu ကနေစောင့်မျှော်ရှုစားပါခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပါမယ်
အီရန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကစခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာဆိုရင်နိုင်ငံရဲ့ရန်သူတွေရဲ့လှုံ့ဆော်မှုဖြစ်တယ်လို့အီရန်ဘာသာရေးကောင်ဆောင်ကဒီကနေ့အင်ကာနေ့မှာဆွတ်ဆွဲပြောဆိုလိုက်ပါတယ်။အစ္စလာမ်နိုင်ငံမှာပြဿနာတွေပေါ်လာအောင်ဒီအပိုင်းတွေအတွင်းအီရန်ရဲ့ရန်သူတွေကငွေကြေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးရန်တရားတွေအပါအဝင်နီလန်ပေါင်းစုံအသုံးပြုနေတာလို့ဘာသာရေးကောင်ဆောင်အယာထိုလာအလီခါမနီကကြေညာချက်မှာပြောဆိုထားပါတယ်။လက်တလောအဖြစ်အပျက်တွေနဲ့ပတ်သက်ပြီးအချိန်ကျလာရင်နိုင်ငံကိုမိန့်ခွန်းပြောမယ်လို့လည်းခါမနီကပြောဆိုထားပါတယ်။အီရန်နိုင်ငံတွင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းမှာနောက်ထပ်လူ၉ဦးသေဆုံးခဲ့ရကြောင်းနိုင်ငံပိုင်ရုပ်သံကဒီကနေ့အင်ကာနေ့မှာကြေညာလိုက်ပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မကြေမနပ်ဆန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကလေးကဆိုလို့ရှိရင်သေဆုံးသူဟာ20ကျော်သွားပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်တွေမှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ရေးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကကန့်လှမ်းလိုက်ပါတယ်။တောင်နှင်းမြောက်နှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆောင်ကအပြစ်ရပမွန်ကျွန်ရွာမှာသတင်းတစ်ပတ်အတွင်းတွေ့ဆုံဖို့ကန့်လှမ်းလိုက်တာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိလိုင်းနူမီတာ19.25ဒုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 ရက်ကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington.